လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကခံများများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်အခုတစ်ပတ်တော့ညစ်ပေနေတဲ့အခန်းတွေတဲကိုမိဘတွေကသူတို့ကလေးတွေကိုလိုက်ပို့ကြတဲ့အကြောင်းကိုပြောပြနေတာပါဒီလိုပါခင်ဗျကလေးတိုင်းဟာလူကြီးတွေလိုပဲလိုက်လုချင်ကြတယ်ဆိုတော့အလုံးသိပြီးသားပါလူကြီးတွေကဂျုံနေပြီးမုန်းဖုတ်ရင်သူတို့လိုက်လုချင်တယ်ရေကွက်မှုရောင်းတာတွေ့ရင်သူတို့လိုက်ရောင်းချင်တယ်ပုံဆွဲတာတွေ့တော့လည်းသူတို့ဆွဲချင်တာပဲကျွန်တော်တို့သတိထားမိကြမှာပါပုံမဆွဲဘူးတဲ့ကလေးဆိုတာမရှိပါဘူးကလေးတိုင်းဟာပုံဆွဲဝါသနာပါတယ်လို့ငယ်တုန်းကအထင်ရှားရှိပါတယ်တကယ်လဲဆွဲခဲ့ကြပါတယ်အဲ့ဒီမှာနှစ်မျိုးတော့ရှိတာပေါ့စာအုပ်နဲ့ဇပွဲမှာငိမ့်ငိမ့်ထိုင်ကောင်းကောင်းဆွဲဆိုတဲ့ကလေးနဲ့နာယာမှာစိတ်ကြိုက်ကြီးကိုတပွက်ပွက်မြည်အောင်ပေးရေးပွားနေအောင်ဆွဲကျင်တဲ့အခြေအနေအဲ့ဒီနှစ်မျိုးရှိတာပေါ့အဲ့ဒီအတွက်နိုင်ငံတကာမှာမိဘတွေကသူတို့ကလေးတွေကိုအမိုက်တွေလို့ရှုပ်ပွားနေတဲ့နေရာကိုလိုက်ပို့ကြတဲ့အကြောင်းကိုပြောပြကြနေတာပါကျွန်တော်အရင်တစ်ခါလည်းပြောဘူးပါတယ်ကျွန်တော်တို့စီမှာကစားခွင်းလိုက်ပို့တယ်ဆိုတာကျဲပြန့်ပြီးလွတ်လပ်တဲ့မြခင်စိမ့်နေနဲ့ကောင်းငင်ပြာကြီးရှိတဲ့ကွင်းမျိုးမဟုတ်ဘဲနဲ့ဒီအယောင်စင်တာတစ်ခုရဲ့အပေါ်ဓာတ်ဖြစ်တဲ့နိမ့်နိမ့်ခန်းချင်းလေးတွေမှာခေါင်းလေးငုတ်ဝင်သွားပြီးတော့ပလတ်စတစ်သရေတွေဘောလုံးတွေကြားထဲမှာတက်လိုက်ဆင်းလိုက်လုံနေရတာကိုပဲကစားကွင်းလို့ပြောတာကိုကျွန်တော်ဝေဖန်မှုပါတယ်ကျွန်တော်မနှစ်မျိုးဘူးဆိုတာအခုကြည့်ပါသူတို့စီကမိဘတွေလိုက်ပို့တဲ့ကစားကွင်းတစ်မျိုးအဲ့ဒီကိုရောက်တာနဲ့ကလေးတွေကိုအပေါ်ကနေပြီးတော့ဝတ်စုံတွေထပ်ပြီးတော့ဝေးရပါတယ်ဘာဖြစ်လို့လဲဆိုတော့ပေးကြံရှုပ်ပွားကုန်မှာတေးကြလို့ပါတဲ့အဲ့ဒီမှာကလေးတွေကိုအပေါ်ဝတ်စုံတွေဝတ်ပြီးတာနဲ့အခန်းနေတဲ့ပြေးဝင်သွားလိုက်ကြတာခုနကျွန်တော်ပြောသလိုပေါ့မုတ်ဖုတ်တန်းလှုပ်ချင်တဲ့ကလေးတွေအတွက်တော့အဲ့ဒီမှာဂျုံမှုမျိုးစုံနဲ့ရောင်စုံဆေးဆိုးထားတဲ့အမှုန်တွေပေးထားတာပါအဲ့ဒီမှာမုတ်ဖုတ်တန်းကစားကြပြီတော့ဒီလိုပဲရေခဲမုတ်လှုပ်ချင်တဲ့ကလေးတွေအတွက်လည်းဒီဇိုင်းတွေတီထွင်တတ်လာတဲ့အထိရေခဲမုတ်မျိုးစုံရဲ့ပုံတံတန်းတွေကိုဖန်တီးပေးထားပါတယ်ကျွန်တော်အဓိကတင်ပြခြင်းနဲ့နိုင်ရန်ပေါ်မှာကြိုက်တာဆွဲဆိုတဲ့အခန်းနေမှာလဲဒီလိုပါပဲသူတို့ကကလေးတွေအတွက်အမြဲတမ်းစဉ်းစားနေတာအဲ့လိုစဉ်းစားပြီးလှုပ်ပေးနေတာအဲ့ဒီနေရာကနေပဲကလေးတွေကသူတို့ကိုပြန်တင်သွားတာမျိုးရှိပါတယ်ဒါကပါလဲဆိုတော့ခုနကပကြီးဆွဲတဲ့နေရာမှာပေါ့နှစ်မျိုးရှိပါတယ်ခမနိုင်ရန်ပေါ်မှာရှုပ်ရှက်ခအနေအောင်ကြိုက်တယ်လို့ဖွာကြိုက်တယ်လို့စော့ဆိုတဲ့နေရာမှာရောစက်ကူတစ်ချက်ချင်းစီနဲ့ငိမ့်ငိမ့်ဆွဲနေတဲ့နေရာမှာရောကလေးတယောက်ဟာစက်ကူပေါ်မှာဆွဲပြီးသွားတဲ့ပုံကိုသူ့ဟာသူ့မျက်နှိုးပြီးတော့ဘောင်တက်ပါလေခမရအဲ့ဒါဘယ်လိုလဲဆိုတော့ကတ္ထုပြားတွေနဲ့ကြာကြာနာနာသူဘောင်တွေလုတ်ပါတယ်ဘာဖြစ်လို့လဲဆိုတော့သူမှတခန်းဝင်တခန်းတွေလက်ရှာမယ်ဆိုရင်လက်သမားပစ္စည်းတွေလိုအိမ်ဆောက်ကစားတဲ့ပစ္စည်းတွေအစုံရှိပါတယ်ဒါပေမဲ့အဲ့ဒါတွေအားလုံးဟာအဲ့ဒီကစားကွင်းမှာအန်ဒီရဲ့ကင်းဖို့ကပထမဆိုတော့ပြုတ်ကြလို့မထိကိုက်နိုင်တာတွေမကွဲရှာနိုင်တာတွေခြေထောက်ပေါ်ပြုတ်ကြလဲမနာတဲ့ပစ္စည်းတွေနဲ့လုတ်ထားတာပါအဲ့ဒီမှာကလေးမလေးတယောက်ဟာသူ့ဆွဲထားတဲ့ပကြီးပုံကိုသူ့ဟာသူကတ္ထုစက်ကူနဲ့ဘောင်လေးလုတ်ပါတယ်အဲ့ဒီမှာလူကြီးတွေကကလေးကတင်ပေးသလိုဖြစ်သွားပါတယ်။ဒါကြောင့်မို့လို့ပဲသူတို့စီမှာပြန်ပြီးတော့တံဖိုးထားတတ်အောင်လို့လုပ်ပေးတာတွေရှိပါတယ်။ဒီကလေးတွေရဲ့စိတ်ချင်ချင်းပေါ့လေသူတို့ရဲ့အရင်စိတ်ကလေးကနိုင်ရံပေါ်မှာတပတ်ပတ်နဲ့ထုရိုက်လိုက်ကြမယ်။နောက်ပြီးတော့ပုံနဲ့ထိုင်ပြီးတော့ကောင်းကောင်းဆွဲကြတာပါ။အဲ့တော့ကျွန်တော်တို့စီမှာလူကြီးတွေစဉ်းစားတဲ့နည်းကဘာလဲဆိုတော့ကလေးပုံဆွဲမယ်ဆိုတာနဲ့ငင်းငင်းထိုင်ကောင်းကောင်းဆွဲဆိုပြီးတော့အမိန့်ပေးပါတယ်။ဒါအင်မတန်ခက်ပါတယ်။ကလေးဆိုတာမျိုးကငိမ့်ငိမ့်ထိုင်လို့ရတဲ့အမျိုးကိုမဟုတ်ပါဘူးခင်ဗျ။အဲသူစိတ်ဝင်စားရင်တော့ငိမ့်မမ်းမသိကိုငိမ့်နေမှာပါ။အဲ့တော့ကျွန်တော်တို့လူကြီးတွေကကလေးတွေကိုကြွားစရာလောက်ပဲစဉ်းစားနေတော့ဒီကလေးစီကတနေ့ကြွားစရာဘာရမလဲဧည့်သည်လိုင်းထုတ်ပြစရာဘာရမလဲချောင်းနေတော့တိတ်လှတဲ့ပုံမျိုးကိုကျွန်တော်တို့ကမျှော်လင့်ကြပါတယ်။ဒါကျွန်တော်တို့ရကြင်မှရမှာပါ။ကလေးစီကတဘာဝကြကြထုတ်ကုန်နေပဲထွက်လာမှာဖြစ်ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့စိတ်ပြက်နေစရာမလိုဘူးလို့ကျွန်တော်တင်ပြချင်တာပါ။ခုနလိုနိုင်ငံတကာမှာတော့ကလေးတွေအတွက်ကြိုက်ရလို့ကြိုက်တဲ့လောက်ရှုပ်ကြိုက်တဲ့လောက်ဖွာကြိုက်တဲ့လောက်ပေးကြံဆိုတဲ့နေရာမှာတတ်တတ်ထားပါတယ်ကျွန်တော်ပြောချင်တာကကျွန်တော်တို့တွေကအိမ်တွေမှာကလေးတွေကိုဟိုဟာမကမ်းရဘူးဒီဟာမဆွဲရဘူးဟိုဟာမရေးချေရဘူးဆိုပြီးတော့ကန့်တတ်ချက်တွေများတဲ့အခါအဲ့ဒီကလေးတွေကိုထွက်ပေါက်ဘယ်လိုပေးမလဲဒါကိုဆိုလိုတာပါသူတို့စီမှာတော့ကလေးတွေအတွက်စိတ်ထွက်ပေါက်အတွက်ဖန်တီးပေးရင်းနဲ့ကလေးတွေရဲ့တီထွင်စမ်းသပ်မှုတွေကရလာပါတယ်ထူးခြားတဲ့ပုံတွေထွက်လာကြပြီးတော့ဒီဇိုင်းတွေရလာတယ်အဲ့ဒါတွေကိုလူကြီးတွေကစနစ်တကျဘောင်လေးတွေတတ်ပေးတယ်ဖိုင်လေးတွေနဲ့တွဲပြီးတဲ့အခါမှာကလေးတွေကအမြတ်တနိုးသိမ်းတာကိုတွေ့ရပါတယ်။အဲ့ဒီကလေးတွေစီကထွက်လာတဲ့ဒီဇိုင်းတွေအစင်တွေကိုပဲပြန်ပြီးတော့လူကြီးတွေရဲ့
အဝတ်စားတစားတွေမှာပြန်သုံးတဲ့အထည်တော်ရနေပါပြီတဲ့။ဘာဖြစ်လို့လဲဆိုတော့ယူသားပြီးတော့ချစ်စရာကောင်းတဲ့အစင်ကလေးတွေကိုကလေးတွေစီကထွက်လာတာကိုတွေ့လို့ပါတဲ့။အဲ့တော့ကျွန်တော်တို့စီမှာလဲနေကလေးထင်းကြောင်းကပဲဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်ပေါ့လေကလေးတွေပုံလေးရေးချစ်မိတာရှိမယ်ဆိုရင်ကျွန်တော်တို့အမြတ်တုံးတွေနဲ့တင်ပေးထားဖို့ပါ။သူတို့ရဲ့လက်ရလေးတွေကိုတန်ဖိုးထားတာကိုပြပေးဖို့ပါ။ဘာဖြစ်လို့လဲတန်ဖိုးထားခံရတဲ့လူဟာတန်ဖိုးရှိအောင်နေမယ်လို့ပြောခဲ့ပါပြီခေါ့။